ါဠိမှန်မှာအယုံကြည်မရှိအဆိုအတင်သွင်းခံရတဲ့အဲ့ဒီအဆိုရှုံးနေကြတာကြောင့်ဗြိတိန်ဝန်ကြီးချုပ်ထရီဇာမီအဆိုရဆက်လက်ရှင်းတန်းနိုင်ခဲ့ပါပြီ။ဒါပေမဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်တဲ့အရေးပေါ်ပြဿနာကိုတော့ရင်ဆိုင်နေရပြီး EU ကနေခွဲထွက်ရမှာ EU နဲ့ဘာသဘောတူညီချက်မှမရဘဲဗြိတိန်ခွဲထွက်ရင်နိုင်ငံစည်းဝါးရေးကတ်ဆိုင်မဲ့အခြေအနေဖြစ်လာနိုင်ပါတယ်။ဒါကိုလည်းဘလို့ရှောင်ရှားဖို့လောက်ကြမလဲဆိုတာကလည်းအခုထက်တိတက်တက်ကွယ်ကွယ်မသိရသေးပါဘူး။နှုတ်ထွက်ဖို့ကတော့ရပ်ပေါင်း80ကျော်လောက်ပဲကျန်ပါတော့တယ်။ဒီကြောင့် VOA သတင်းတော့လန်ဒန်က Henry Richwell ပေးပို့ထားတဲ့သတင်းထွာကို Talking News ကပြောပြမှာပါ
။ The eyes to the right 306 the nose to the left 325
ဘုဒ္ဓဘုရားကဝန်ကြီးချုပ်ထရီဇာမီဟာအယုံကြည်မရှိအဆိုအတွက်မဲ19မဲအတားရပြီးအနိုင်ရခဲ့တာပါ။သူ့အဆိုအဖွဲ့ဆက်ပြီးရှင်းတန်းနေနိုင်ခဲ့ပေမဲ့80ပြီးကျုံရမယ့်ပြဿနာတွေကတနည်းတခြားကြီးထွားလာမယ့်အရေးကြီးတွေတွေ့နေရပါတယ်
။ The House has put its confidence in this government. I stand ready.
အန်ဒရာဒီအဆိုအဖွဲ့ကိုယုံကြည်ကြောင်းပြခဲ့ပါတယ်။ကျွန်မကလည်းဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်လို့အောက်လွှတ်တော်ကဘယ်အမှန်းနဲ့မဆိုလက်တွဲလို့ပို့အဆင်နဲ့ပါရှင်။
အင်္ဂါနေ့ကစစ်တော်မှသူ့ရဲ့အဆိုအကြီးကျယ်ရှုံးနိုင်ခဲ့ရပါမယ်။ဝန်ကြီးချုပ်မိကတော့သူ့ရဲ့ Britain ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ကိုပြန်ပြီးတော့လှုပ်ဆောင်ခြင်းနေတာပါ။ဒါပေမဲ့ခွဲထွက်မယ့်ရက်ကမတ်လ29ရက်နေ့ဖြစ်တဲ့အတွက်တကယ်လို့ EU နဲ့သဘောတူညီချက်တစုံတရာရသည်ဖြစ်စေမရဘဲဖြစ်စေ Britain ဟာ EU ကနေခွဲထွက်ရတော့မှာဖြစ်ပါလေ။ဒါကြောင့် Britain အဆိုရအတွက်နောက်အစီအစဉ်ကဘာပါလဲ။ဥရောပဒေသပြည်ပင်ကြောင်းလင်းဆိုင်ရာဗဟိုဌာန CER ကIan Bond ကတော့
Plan B is to try Plan A again but places of the
councils in Takura အရင်အစီအစဉ်ကိုပြန်လုပ်ဖို့ပါဒါပေမဲ့ဒါကအန္တရာယ်သိနေရပါတယ
်ဒါကြောင့်စစ်တော်အမတ်တွေကသူတို့လုပ်ချင်တဲ့ပုံစံတွေကိုတင်ပြလာကြပါတယ်အလုံတမားပါတီကအမတ်80ကျော်ကနောက်ထပ်လူလူဆန္ဒခံယူဖို့အတွက်လုပ်ချင်နေကြတာပါနောက်အမတ်အုပ်စုတစုကတော့ EU ကနေသဘောတူညီချက်တစုံတရာမရဘဲနဲ့ခွဲထွက်တာမျိုးကိုရှောင်ရှားနိုင်ဖို့အတွက်အစိုးရကထိရောက်တဲ့အာဏာစုတိုင်ဖို့အတွက်စီစဉ်နေတာဖြစ်ပါလေ။ဥရောပခေါင်းဆောင်တွေကလည်းဗြိတိန်နိုင်ငံအနေနဲ့အစီအစဉ်တစ်ခုချပြဖို့ဗိုလ်တော်ဘူးနေမှာပဲတောင်းဆိုခဲ့တာပါ။ဒီလိုတောင်းဆိုတဲ့အထက်မှာဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်လည်းပါပါတယ်
။ Wir haben noch Zeit zu verhandeln, aber wir warten jetzt auf das, was die britische Premierministerin auch vorschlägt.
ဗြိတိန်နဲ့ဥရောပလိုချာနှိမ့်နိုင်ဖို့အတွက်အချိန်အခုထိရှိပါသေးတယ်။ဒါပေမဲ့ဥရောပကတော့ဗြိတိန်ဝန်ကြီးချုပ်ဘာအဆိုပြုမယ်ဆိုတာကိုကြည့်ဖို့အတွက်စောင့်နေပါတယ်လို့ပြောပါတော့ပါ။ EU ကလည်းတကယ်လို့ဝန်ကြီးချုပ်မရဲ့အဆိုပြုချက်ထဲမှာလွတ်လပ်စွာသွားလာခွင့်နဲ့အဆုံးသတ်ဖို့နဲ့ EU ရဲ့အခွန်စနစ်ထဲဆက်ပြီးမပါဖို့လိုမျိုးသူအနိုင်ရောနိုင်ဆုံးကိုပြောထားတယ်။သူ့ရဲ့တောင်းဆိုချက်တချို့မပါခင်ရင်တော့ EU ဘက်ကသဘောတူညီချက်ကိုပြောင်းလဲပေးနိုင်တယ်လို့ပြောပါတယ်။ဥရောပဒေသပြည်ပြန်ပြောင်းလဲဆိုင်ရာဗဟိုဌာနက Ian Bond ကတော့
It's very difficult for the EU to give her anything that is still compatible with her red line.
EU when you get down to the moment now will like your think will cut by. EU ကပြတ်ထန်းထားတဲ့ဥပဒေနဲ့လည်းကန့်ကြီးအောင်တထိုင်ထဲမှာပဲဝန်ကြီးဘက်ကအလိုက်လျောနိုင်ဆုံးပြောထားတာတွေနဲ့လည်းကန့်ကြီးအောင်လုပ်ဖို့စိတ်ထက်နေပါတယ်။ဒါအပြင်29နိုင်ငံပါတဲ့ EU အဖွဲ့အစည်းနဲ့လည်းသူတို့အဖွဲ့ကထပ်သွားမဲ့နိုင်ငံတစ်နိုင်ငံအတွက်အကျိုးရှိအောင်သူတို့ရဲ့ဥပဒေစည်းမျဉ်းတွေကိုပြန်မပြစ်နိုင်ပါဘူ
းဝန်ကြီးချုပ်မေဟာလာမယ့်ဗဟိုဘက်အစိုးပိုင်းလောက်မှာဒုတိယအစီအစဉ်ကိုပါလီမန်မှာချပြတော့မှာဖြစ်ပါတယ် EU ကနေ Britain ခွဲထွက်ဖို့အတွက်အချိန်နီးလာတာနဲ့အမျှပြတ်သားတဲ့နည်းလမ်းမရှိသေးတဲ့ Britain အတွက်ခွဲထွက်ရေးကိစ္စမှာမျက်ဆိုင်ရပြဿနာနဲ့ကြုံနေရတာဖြစ်ပါတယ်